ဒီကရဇန်နဝါရီလ3ရက်နေ့မနေ့ပိုင်းကမွန်ပြည်နယ်တထုံမြို့မှာပြည်နယ်ဝန်ကြီးချုပ်နဲ့လူလူတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲဒီတွေ့ဆုံပွဲမှာပြည်သူတယောက်ကကုန်စည်နှုန်းကြီးမြင့်နေမှုနဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကိုမေးခွန်းတစ်ခုမေးမြန်းပါတယ်။ဝန်ကြီးချုပ်ပြန်ဖြေလိုက်တဲ့စကားကတော့အင်တာနက်လူမှုကွန်ရက်ဆံမျက်နှာတွေမှာပြန့်နှံ့သွားပြီးအတော်လေးဝေဖန်တာခံလိုက်ရပါတယ်။သူပြောလိုက်တာကကုန်စည်နှုန်းကိုကြားကျင်နေဆိုရင်ဟင်းကိုတမယ်ပဲစား။ဟင်းတမယ်ပဲစားတော်ပြီ။ခဏလေးကုန်စင်းလုံးကြသွားမယ်ဆိုတဲ့စကားလုံးပါပဲဒီစကားလုံးနဲ့ပတ်သက်ပြီးဇန်နဝါရီ၄ရက်နေ့ဝော်လမဲမြို့မှာလုပ်တဲ့လွတ်လပ်ရေးနေ့အခမ်းအနားမှာထပ်ပြီးရှင်းပြခဲ့ပြန်ပါတယ်ဒါပေမဲ့သိပြီးအစဉ်ပြေတဲ့ဖြေရှင်းစကားမဟုတ်ခဲ့ပါဘူးကုန်စင်းလုံးကြဆင်းနေတဲ့ပတ်သက်ပြီးမုံမီနဲ့ဝင်းကျုပ်ပြောစကားဘာတွေမှားသွားသလဲမုံဝင်းကျုပ်ပါဝင်လက်ရှိ NLD အစိုးရအဖွဲ့တာဝန်ရှိသူတွေဟာအစိုးရတရားရဲ့အဓိကတာဝန်ဘာလဲဆိုတာဒီလိုတခြားသိကြပါရဲ့လားဆိုတာလေလာသုံးသပ်ကြည့်ကြရအောင်ပါ
မုန်ကြီးနယ်ဝင်းကြီးချုပ်တထုံမှာပြောခဲ့တာကကုန်စင်းလုံးကြောက်ပြီးချင်းသမင်းကိုတနက်ပဲစားအလူတွေမှာကျွေးတာမွေးတာတွေကလည်းများလို့နဲ့ဒါကိုရှော့ချကြအဓိကအားဖြင့်ချိုးချံချွေတာကြဆိုတဲ့သဘောမျိုးပြောတာဖြစ်ပါတယ်။ဒါမျိုးအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကလည်းသူမကြဆုံးခင်အချိန်တုန်းကစစ်ပီးခေအင်္ဂလန်နဲ့ရုရှားကိုနမူနာပေးပြီးချိုးချံချွေတာဖို့ပြောခဲ့တာကိုနမူနာပေးခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တာကိုဇန်နဝါရီလ၄ရက်လွတ်လပ်ရေးနေ့မော်လမြိုင်မှာမိကွန်းပြောတဲ့အခါသူ့ဆိုလိုရင်းဟာပြည်သူတွေကိုရင်းတမဲတဲ့စာချိုးချံချွေတာပြီးပေါ်ရှန်နဲ့ငွေကိုရင်းနှီးမြှုပ်နှံကြရင်ကုန်စင်းလုံးကျသွားမှဖြစ်တယ်လို့ပြန်ပြီးရှင်းလင်းခဲ့ပါတယ်။တကယ်တော့သူအဲ့ဒီလိုထပ်ပြီးဖြေရှင်းတာကိုလည်းပြည်သူတွေကဘဝေမကျလက်ခံနိုင်ကြပါဘူး။အကြောင်းကတော့ကုန်စင်းလုံးကြဆင်းရေးမှာအစိုးရကဘာသာဝင်မှမရှိတဲ့သဘောပြည်သူတွေကချိုးချံချွေတာလိုက်ရင်ပဲကုန်စင်းလုံးကျသွားနိုင်တဲ့သဘောပြောခဲ့လို့ပါပဲ။မုန်ကြီးနယ်ဝင်းကြီးချုပ်ပြောစကားနဲ့အတိအကျမတူပေမဲ့ခက်ဆင်ဆင်စကားမျိုးပြောခဲ့ဘူးသူနောက်တစ်ယောက်ကတော့ပြည်ထောင်စုအစိုးရစီမံဘဏ္ဍာဒုဝန်ကြီးဦးအောင်သူပါ။သူကကုန်စင်းလုံးတက်ရလာတဲ့ပတ်သက်ပြီးပြည်သူတွေဟာအစိုးရကိုပဲအပြစ်တင်နေတာအပြစ်ပါနေတဲ့အကြောင်းဒါဟာမိုင်းဆက်မပြောင်းနိုင်ကြလို့ဖြစ်တဲ့အကြောင်းဈေးကွက်စီးပွားရေးစနစ်မှာဈေးကွက်ကိုလွှမ်းမိုးထားတာအစိုးရမဟုတ်တဲ့အကြောင်းဝယ်လိုအားနဲ့ရောင်းလိုအားလိုခေါ်တဲ့ဈေးကွက်အင်အားစုတွေပဲဖြစ်တဲ့အကြောင်းပြောဆိုထားလို့ပါပဲသူပြောတာတွေအမှန်ပဲလားကုန်စင်းလုံးကြီးကြီးချင်းပြဿနာမှာအစိုးရကဘာသာဝင်မှမရှိဘူးလားဆိုတာကလည်းလေလာသုံးသပ်ကြည့်ဖို့ကောင်းတဲ့ပြဿနာတစ်ခုပ
ါဒါနဲ့ပတ်သက်ပြီးပထမဦးဆုံးရှင်းဖို့လိုတာကပြည်သူတွေပြောပြောနေတဲ့ကုန်စင်းလုံးမြင့်တက်မှုပြဿနာဘာလဲဆိုတဲ့အသေးပင်သိဖို့လိုပါတယ်။ပြည်သူတွေပြောဆိုနေကြတာဟာလက်ရှိသူတို့အလုံးလုံးပြီးရနေတဲ့ဝင်ငွေနဲ့ကုန်ပစ္စည်းဒါမှမဟုတ်ဝန်ဆောင်ကားတွေကိုဘလောက်အတိုင်းအတာဝယ်ယူသုံးစွဲနိုင်တယ်လဲဆိုတဲ့အခြေအနေကိုဆွေးနွေးတာပါ။သူတို့ရတဲ့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုနေထိုင်ရေးအတွက်သုံးနေရသလဲ။သူတို့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုအသက်ရှင်ရုံအဆင့်စားသောက်ရေးမှသုံးနေရသလဲ။သူတို့ဝင်ငွေနဲ့ဘလို့ကုန်ပစ္စည်းဘလောက်ဝယ်နိုင်တယ်လဲအဲ့လိုအခြေအနေကိုဆွေးနွေးတာပါ။တို့ရရင်ရတဲ့ဝင်ငွေနဲ့ဘာမှလောက်လောက်လလအသုံးမပြုနိုင်မဝယ်နိုင်မချမ်းနိုင်ဖြစ်နေတာပါဒါကိုပြည်သူတွေကသူတို့ဝင်ငွေတွေကတော့တိုးတက်မလာဘူးအခြားတစ်ဖက်မှာတော့ဝယ်ယူစားသုံးရတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေကတော့မြင့်တက်လာတဲ့ဆိုပြီးကုန်စည်နှုန်းမြင့်တက်လာတဲ့ဆိုတဲ့အသုံးနှုန်းကိုအလွယ်တကူသုံးနှုန်းနေကြတာဖြစ်ပါတယ်ဒါကိုအစိုးရအဖွဲ့တာဝန်ရှိသူတွေနားလည်ဖို့လိုအပ်ပါတယ်
တကယ်တော့ကုန်စင်းလုံးတက်ချင်းကြချင်းဟာရောင်းလိုအားနဲ့ဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုပြီးလွယ်လွယ်ပြောလို့ရတာမျိုးတော့မဟုတ်ပါဘူး။ကုန်စင်းလုံးဒါမှမဟုတ်ဝန်ဆောင်ကဈေးနှုန်းတတ်မှတ်မှုတွေမှာအစိုးရကကောက်ခံတဲ့အခွန်အခဈေးနှုန်းကုန်ပစ္စည်းထုတ်လုပ်မှုကုန်ကြစည်ရေးတည်ယူပို့ဆောင်ရေးစည်ရေးကုန်ပစ္စည်းခြံပြူးပုံစနစ်မြန်မာကျပ်ငွေတန်ဖိုးအနည်းအမြင့်အစရှိတဲ့အချက်ပေါင်းများစွာပါဝင်နေပြီးအဲ့ဒီအချက်အများစုဟာလေအစိုးရရဲ့စီမံခန့်ခွဲမှုနဲ့ဓာတ်ရိုက်ပတ်သက်နေလို့ပါပဲဥပမာအားဖြင့်အရင်ဆက်အာဏာရှင်တွေခေတ်ကပြည်တွင်းမှာမော်ရယ်မြစ်ကားတစ်စီးစက်သိန်း3000ဝန်းကျင်မိုဘိုင်းဖုန်းစင်ကတ်တစ်ခုစက်သိန်း40ကျော်အမှန်တကယ်ဖြစ်ခဲ့ဘူးပါလေဒါဟာရောင်းလိုအားဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုရင်အတော်လေးကိုမှားယွင်းတဲ့သုံးသက်ချက်ဖြစ်ပါလိမ့်မယ်နောက်ပိုင်းကားတင်သွင်းခွင့်ကိုအစိုးရကဖြေလျှော့ပေးလိုက်တဲ့အခါမိုဘိုင်းဆက်သွယ်ရေးလုပ်ငန်းနိုင်ငံတကာပုဂ္ဂလိကကုမ္ပဏီတွေကိုလုပ်ကင်ခွင့်ပြုပြီးလွတ်လပ်စွာပြန်ဆိုင်ခွင့်ပြုလိုက်တဲ့အခါကားသင်းလုံးတွေကမိုဘိုင်းဖုန်းစင်ကတ်တစ်ခု1500ဝန်းကျင်တနည်းအားဖြင့်ဒေါ်လာကျော်ကျော်ဈေးနှုန်းအထိကျဆင်းသွားလာတွေ့နိုင်ပါတယ်။ဒါဟာအစိုးရရဲ့စီမံခန့်ခွဲမှုကြောင့်ဈေးနှုန်းကျဆင်းသွားရတဲ့ဆိုတဲ့နမူနာကောင်းပါ အလားတူပဲရှမ်းပြည်နယ်အောင်ပန်းဘက်ကဂေါ်ဘီတို့တွေရန်ကုန်ရောက်တဲ့အခါဘားချောင်ဈေးနှုန်းအဆမတန်ကြီးမြင့်သွားရသလဲကုန်ကားတစ်စားကတွေကြီးမြင့်နေလို့လားလမ်းမှာကောက်ခံတဲ့အခွန်အခမြင့်မားနေလို့လားတွက်ချက်ရပါမယ်ကုန်ကားတစ်စားကကြီးမြင့်ရတယ်ဆိုရင်လည်းဘာအကြောင်းကြောင့်လဲကုန်ကားအတွက်ရင်းနှီးမြှုပ်နှံထားတဲ့တံမိုးကမြင့်နေလို့လားအဲ့ဒီလို့ဆိုကုန်ကားတင်သွင်းခွင့်မှာကောက်ခံတဲ့အခွန်နှုန်းထားမော်တော်ယာဉ်မှတ်ပုံတင်ကြီးစတာတွေမြင့်နေလို့လားပြန်စမ်းစစ်ပြီးအစိုးရကဖြေရှင်းမှုတွေလုပ်ပေးရပါမယ်နောက်ထပ်ပြဿနာတစ်ခုကကုန်ပစ္စည်းထုတ်လုပ်မှုစားစရိတ်ကြီးမြင့်လို့ကုန်စည်ဆုံးတွေတက်ရတာပါကုန်ပစ္စည်းထုတ်လုပ်သူတွေဟာအစိုးရအခွန်အခကြောင့်ကုန်ကျန်းတွေကိုဈေးကြီးပေးဝယ်နေရသလားလျှက်စစ်မရလို့နှီးစက်မောင်းပြီးထုတ်လုပ်နေရသလားအစရှိတဲ့ပြဿနာပေါင်းစုံကိုအစိုးရကလေ့လာဆန်းစစ်နေရပါမယ်အဲ့ဒီလိုပြဿနာတွေရှိနေရင်အခွန်အခလျှော့ချတာလျှက်စစ်နည်းရအောင်လုပ်ပေးတာစီစဉ်ပေးနိုင်ခဲ့ရင်ကုန်ပစ္စည်းထုတ်လုပ်စရိတ်ကျပြီးကုန်စည်နှုန်းလည်းတည်ငြိမ်ပါလိမ့်မယ်နောက်ပြဿနာကြီးတစ်ခုကမြန်မာကျပ်ငွေတည်ငြိမ်ရေးပါဒါကအစိုးရနဲ့တိုက်ရိုက်သက်ဆိုင်ပါတယ်အစိုးရကမြန်မာကျပ်ငွေတည်ငြိမ်အောင်မထိန်းနိုင်ရင်ကျပ်ငွေတန်ဖိုးကျဒေါ်လာအပါဝင်နိုင်ငံသားငွေတန်ဖိုးတက်ပြီးကုန်ကျန်းပစ္စည်းဈေးနှုန်းတက်တာတွင်းကုန်အနေနဲ့တွင်းလာတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတက်တာရင်ဆိုင်ရမှာဖြစ်ပြီးအထွေထွေကုန်စည်နှုန်းလည်းတက်လာမှာပါခြုံငုံပြောရရင်ကုန်စည်နှုန်းတည်ငြိမ်ရေးမှာအစိုးရရဲ့စီမံခန့်ခွဲနိုင်မှုအရေးအချင်းအပေါ်အများကြီးမူတည်နေတယ်ဆိုတာပ
ါဒါကိုအစိုးရတာဝန်ရှိသူတွေကကုန်စည်နှုန်းတက်တယ်ဆိုတာအစိုးရနဲ့မဆိုင်ဘူးလို့လွယ်လွယ်မှမှလက်ခံယုံကြည်နေတယ်ဆိုရင်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ပြည်သူတွေစားဝတ်နေရင်းနဲ့ဘဝအဆင်ပြေလာအောင်အောင်မြင်မြင်အကောင်းထည်ဖော်ပြနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်